္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ28ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုဒိုင်းဒိုမီတာ7.25ရိုကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနာလောပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမိတ်တန်စင်နဲ့ကျွန်တော်ကြော်ကြော်တင်ပြပြမှာပါဂျပန်နိုင်ငံမှာကျောင်းကားစောင့်နေတဲ့ကျောင်းသားအုပ်စုတွေလူပြောက်ကဒါနဲ့ဝင်ထိုးတဲ့အတွက်အမျိုးသားတဦးနဲ့အကျောင်းသူတွေတဦးသေဆုံးသွားပါတယ်။မြောက်ကိုရီးယားနိုင်ငံသားတွေဟာဘဝရှင်တန်ဖို့အတွက်အာဏာပိုင်တွေကိုလက်ထိုးပြီးနေနေကြရတယ်လို့ကုလသမဂ္ဂစင်ကန်စာတိတခုမှဖော်ပြထားပါတယ်။အမေရိကန်နဲ့ဆွေးနွေးညှိနှိုင်းမှုအလားအလာမမြင်ဘူးလို့အီရန်နိုင်ငံကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။တရုတ်တို့နဲ့စာချုပ်ချုပ်ဆိုထားတဲ့မြစ်ဆုံစီမံကိန်းစာချုပ်ကိုပြည်သူတွေအတွက်ထုတ်ပြန်ပေးဖို့တောင်းဆိုလိုက်တဲ့သတင်းမှကြားကြဖို့ရှိတာကတော့
မြစ်ဆုံစီမံကိန်းစာချုပ်အားဒီနေ့28ရက်5လ2020
မြစ်ဆုံစီမံကိန်းအပြေးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ပြောရေးဆိုခွင့်ရှိသူဦးခင်ဆိုတောင်းဆိုသွားတာပါရှင်အပြေးဆုံးတော့မကြခင်တင်ပြသွားမှာပါချက်အပြင်မကြခင်ကြောက်တော့မဲ့ကြောင်းဖွင့်ရသည်မှာမတိမငိမ့်ဖြစ်နေတဲ့ပြည်ခိုင်ပြည်နယ်တွင်းကကလေးတွေကြောင်းတနိုင်မဲ့အခြေအနေဘလို့ရှိပါသလဲတခါထိုင်းပြည်မှာတော့ရဲတစိတ်တူတတ်ထားတဲ့လူမောင်ခိုတင်လာတဲ့ကားနဲ့ပါလာတဲ့မြန်မာခွန်ဦးကိုထိုင်းရဲတို့ကဖမ်းမိတဲ့နောက်ဆက်တွဲစုံစမ်းဖော်ထုတ်မှုသတင်းနဲ့အတူနိုင်ငံတော်သတင်းဆောင်မတဲ့ဘက်ကိုလည်းကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုကုချီကျော်သိန်းနဲ့မအီတန်းစင်တို့ကပြောပြပေးကြပါဦးရှင
်ဂျပန်နိုင်ငံတိုကျိုမြို့နယ်ကကျောင်းကားမှတ်တမ်းတစ်ခုမှာဒီကနေ့လူတစ်ယောက်ကဓာတ်နဲ့လိုက်ထိုးတာကြောင့်အမျိုးသားတယောက်နဲ့ကျောင်းသူလေးတူသေဆုံးပြီးကျောင်းသားငယ်အများစုဖြစ်တဲ့နောက်ထပ်16ယောက်ထဲမှနေထိုင်ရရသွားတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။လူတယောက်ဟာရက်တစ်ဖက်စီမှာဓာတ်တစ်ချောင်းစီကင်ပြီးမင်းတို့ကိုငါတတ်မယ်လို့အော်ဟစ်ပြီးတော့ကာဝါဆာကီမြို့နားကကျောင်းကားမှတ်တမ်းတစ်ခုနားမှာဒီကနေ့မနက်ပိုင်းကားဆောင်နေကြတဲ့ကျောင်းသူမင်းကလေးငယ်တစုကိုဝင်ပြီးတိုက်ခိုက်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။အခုတော့အခင်းဖြစ်တဲ့နေရာမှာပန်းစည်းတွေချပြီးအမှတ်တရပြုထားကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကလေးငယ်တွေကိုကာကွယ်ပေးရမယ်လို့ပြောပါတယ်။အကင်းပြည့်ရမှာတည်ဆုံသွားသူတွေအတွက်ဆူတောင်းတဲ့အကြောင်းနဲ့သူတို့ရဲ့မိသားစုတွေစီဝမ်းနဲ့စကားပါကြောင်းလဲဝန်ကြီးချုပ်ကပြောပါတယ်။ကျောင်းသူလေးတွေကိုဓာတ်နဲ့ဝင်ထိုးသူဟာသူ့ကိုယ်သူလည်းဓာတ်နဲ့ပြန်ထိုးပြီးတည်ဆုံသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဂျပန်မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဂျပန်ရဲ့တင်မောရစင်ကိုသွားကြည့်ရင်ဓာတ်ထိုးတဲ့ဖြစ်ရမှာတည်ဆုံတန်ရာရသူတွေရဲ့မိသားစုတွေအတွက်ဝမ်းနဲ့စကားပြောသွားပါတယ်။ဓာတ်နဲ့ဝင်ထိုးသူဟာဘယ်သူဆိုတာမသိရသေးတယ်လို့ဘာကြောင့်အဲ့ဒီလိုလုပ်တယ်ဆိုတာကိုလည်းမသိရသေးပါဘူး။
ဂျပန်နဲ့အမေရိကန်ကြားဆေးရေးပူးပေါင်းဆောင်ရွက်မှုတွေကိုတုံ့ပြန်လှုပ်ဆောင်သွားမယ်လို့ဒေါ်နယ်ထရမ့်ကဂျပန်နိုင်ငံကိုသွားခဲ့တဲ့လေးရက်ကြာခီးစဉ်ပြီးမှပြောသွားပါတယ်။ဒေါ်နယ်ထရမ့်ကိုဒီကနေ့မနက်မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေက JS ခါကလေးရင်တည်တင်းမော့ပေါ်မှာအဲ့ခံပါတယ်။ Pacific သမုဒ္ဒရာအတွင်းမှာတရုတ်နိုင်ငံဘက်ကဆေးရေးအရာအခိုင်အမာရပ်တည်လာတဲ့ပုံမှာနှစ်နိုင်ငံခေါင်းဆောင်တွေစိုးရိမ်နေတာသိလာပြီးမြင်လေတရုတ်နိုင်ငံနာမည်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒေတာရင်းလုံခြုံရေးအနေထားဟာအကြီးအကျယ်အလေးနဲ့ထားတဲ့အခြေအနေလို့ဂျပန်ဝန်ကြီးချုပ်အာဘေကပြောပါတယ်။ဒေါ်နယ်ထရမ့်ကတော့နောက်ထပ် F-35 တိုက်လေ150ဂျပန်နိုင်ငံကဝယ်ယူမှာဖြစ်တဲ့အတွက်ဒေတာတွင်းနဲ့ဒေတာတွင်းနဲ့နိမိတ်ကျော်ပြီးတော့ရှုပ်ထွေးနေတဲ့ချင်းဆောင်မှုတွေကိုခုခံကာကွယ်ဖို့အထောက်အကူဖြစ်စေမယ်လို့ပြောဆိုသွားပါတယ်။ဒုတိယကွာစစ်ပီးကလေးကဂျပန်နိုင်ငံဟာကာကွယ်ရေးအတွက်အမေရိကန်တပ်တွေကိုအကူအထားပြုနေရပါ။ဂျပန်ကျွန်းစုတွေတဲကကျွန်းနှစ်ကျွန်းကိုတရုတ်ကမျက်စိကျနေပြီးတော့စီးရီးယားအင်အားပြားတွေလှုပ်လာနေတာကြောင့်ကျွန်းစုတွေရဲ့အရှိတ်မှာဂျပန်လီတဲ့အင်အားတိုးချဲ့ဖို့လိုတယ်ဆိုပြီးတော့လေဝန်ကြီးချုပ်အာဘေနဲ့နှိစက်တဲ့သတင်းရက်ကွက်ကဖီဝေကိုပြောပါတယ်။တမရထရမ့်ရဲ့ကြီးစင်တွင်မှာဂျပန်နိုင်ငံနဲ့ကုန်သွင်းသဘောတူညီချက်အပြီးသက်ချုပ်ဆိုတာမျိုးတော့မလုပ်ခဲ့ပါဘူး။ဇူလိုင်လမှာကျင်းပမဲ့ဂျပန်လွှတ်တော်ရွေးကောက်ပွဲပြီးတဲ့အထိရွှေ့ဆိုင်းထားတဲ့အကြောင်းတမရထရမ့်ကပြောဆိုခဲ့ပါတယ်
။အီရန်အနေနဲ့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆက်ဆွေးနွေးဖို့အလားအလာမတွေ့ဘူးလို့အီရန်နိုင်ငံရဲ့ဌာနပြောခွင့်ရသူကဒီကနေ့ပြောပါတယ်။အီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးသဘောတူညီချက်တစ်ခုရဖို့ဖြစ်နိုင်ချေရှိတယ်လို့တမရဒေါ်နယ်ထရမ့်ကပြောပြီးနောက်တည့်မှာပဲအီရန်ဘက်ကအခုလိုပြောတာပါ။အီရန်နျူကလ িয়ার စီစဉ်ဆိုင်ရာ2015ခုနှစ်နိုင်ငံတကာသဘောတူစာချုပ်ကနေအမေရိကန်ဆိုရွားကပြီးခဲ့တဲ့နှစ်မှာနှုတ်ထွက်ခဲ့ပြီးအီရန်စီးပွားရေးအကျပ်ဆိုင်စီဖို့နိုင်ငံတကာကိုအီရန်ရင်းနဲ့ရောင်းနေတာရပ်သွားအောင်လုပ်ပြီးတော့တန်ခတ်ရေးယူတာတွေအရှိန်မြင့်လုပ်နေတာပါ။သမ္မတထရမ့်ကအီရန်ကသဘောတူညီချက်တစ်ခုရအောင်လုပ်ချင်တယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်။ဒါကသူတို့တိတ်တော်တယ်လို့ကျွန်တော်ထင်ပါတယ်။ဖြစ်နိုင်ခြေရှိတယ်လို့လည်းကျွန်တော်ယူဆပါတယ်လို့တင်းလာဒီမှာပြောတာပါ။သမ္မတထရမ့်ရဲ့အဲ့ဒီပြောဆိုချက်ပေါ်ဒီကနေ့တီဟူရန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မေးတဲ့အခါအီရန်နိုင်ငံရဲ့ဌာနပြောခွင့်ရာအဘတ်စ်မူဆာဗီကအမေရိကန်နဲ့ဆက်ဆက်ဆွေးနွေးပြီးအလားအလာလက်ရှိမှာကျွန်တော်တို့မြင်မထားပါဘူးလို့ပြန်ဖြေတဲ့အကြောင်းအစိုးရအဘိုးကိုထင်ရတဲ့ First သတင်းဌာနကကိုးကားဖော်ပြပါတယ်။အီရန်အနေနဲ့စကလုံးတွေပေါ်လေးမထားတဲ့အကြောင်းအရေးကြီးတာကချင်းကပ်ပုံနဲ့ပြုမှုလုံဆောင်ပုံမှာအပြောင်းအလဲတစ်ခုဖြစ်လာဖို့ပါပဲလို့အီရန်နိုင်ငံရဲ့ပြောခွင့်ရာကပြောပါတယ်။
ဥရောပသမဂ၏ဥရေကနေပြီးတော့လက်လက်သွားတဲ့ထိတ်တန့်ရာတွေကိုစာထွေးစတင်ဆွေးနွေးဖို့ဥရောပဝင်နိုင်ငံကောင်ဆောင်တွေကပြောကြားနိုင်ငံပြဿနာမျိုးတော်မှာအင်္ဂါနေ့မှာဆွေးနွေးကြပါမယ်။ဥရောပကော်မရှင်အကြီးအကဲတဲ့ဥရောပကောင်စီအကြီးအကဲတဲ့ဥရောပဗဟိုဘက်အကြီးအကဲတဲ့နဲ့နိုင်ငံခြားရေးကြီးတန်းကိုယ်စားလှယ်တဲ့စာရင်းရာတွေမှာခန့်အပ်ဖို့အရေးကောင်ဆောင်နေစနစ်သားကြမှာဖြစ်ပါတယ်။
ဖို့ဟိုလဝဲဆိုရှယ်ဒီမိုကရက်တွေကတော့နယ်သာလန်ကဖန့်စ်တင်မမန်ကိုရွေးချယ်ဖို့ထောက်ခံထားကြတယ်ဖြစ်ပါတယ်ဝဲလ်ကမ်တူသဗွိုက်စ်အော့အမေရိကာဖြူဒါနေအင်္ဂါညနေပဲဒီလိုမျိုးဒါရိုက်ဆက်လက်ပြောပြနေပါတယ်အကျင့်ပြတ်ချဆောင်မှုကကာရောဂါဆိုလို့ဖြစ်နေပြီးဖိနှိပ်မှုလည်းပြင်းထန်လာတဲ့မြောက်ကိုရီးယားနိုင်ငံမှာနိုင်ငံသားတွေဟာဘဝရှင်သန်ရေးအတွက်တာဝန်ရှိသူတွေကိုလက် Now Korea Suyagaro Daha, Nangan Yi Pioga Pare Singaza Pites will be Pechawari. Nizin Nitan Sado Yi Dre Jongan Nijare Ludugu, Pame, Tong Chame, Saturday, Tao Shiduriga, Chinchobi, Winjare Lu, Singazama Popia Tavari, Ludipino, Poma Hode, Siway Lunganima, Luga Nijaduri, Bobi Kanayabari. Now Korean and Gani Topila do Nea Joga, Janjovia, Chadibo Chicken B, D. Singazago Pisu Taraba. Dilo Singana Muriha, Lugian Tarate, Bubau. သူတို့အတွက်ဝင်ဝေရဖို့တမမဟုတ်ဖီအာပေးတာဖျားယောင်းသွေးဆောင်တာခံရတဲ့ထွက်ပြေးခိုးလုံလာသူတွေလို့ဆိုတဲ့သူတွေကလောက်ကျန်ပြီးပြောဆိုချက်တွေပေါ်အမြဲတမ်းအခြေခံထားတာကြောင့်ဖြစ်ပါတယ်လို့ဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်ဖွဲ့ကရိုက်တာစတင်ဌာနကိုပို့တဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်မြောက်ကိုရီးယားမှာလူသားဘေးဒုက္ခအကျတဲ့ဆရာရာဟာနျူကလ ရှိအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီလာမက်ဇာတာဘင်းဒီမှာဝန်ကြီးချုပ်ဒုတိယသက်တမ်းဂျန်သစ္စာဂျင်းစုဘွဲကိုပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းအိန္ဒိယဆွေးနွေးတောင်းဆိုနေရာကပြောပါတယ်။နျူကလ িয়ার အခုကျင်းပပစ္စည်းခဲ့တဲ့အိန္ဒိယရွေးကောက်ပွဲမှာအနိုင်ရပြီးတော့ဒုတိယအကြိမ်ဝန်ကြီးချုပ်သက်တမ်းအတွက်မေလ3ရက်နေ့မှာကျင်းပမယ်ဂျန်သစ္စာဂျင်းစုဘွဲခန်းနာကိုတက်ရောက်ဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကပင်လယ်အော်နိုင်ငံများနှင်းပညာနယ်စီးပွားရေးဆိုင်ရာကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်ရေးဘင်စတက်ကိုခေါ်တဲ့အဖွဲ့ဝင်6နိုင်ငံကခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်။ ဒေသတွင်းတောင်ပိုင်းနဲ့ရှေ့တောင်အာရှကဘင်စတက်6နိုင်ငံဖြစ်ကြတဲ့မြန်မာ၊နီပေါ်၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊ထိုင်း၊တိဝီလင်္ကာနိုင်ငံတွေကခေါင်းဆောင်တွေအပြင်ရှန်ဟိုင်းကော်ပိုရေးရှင်းအော်ဂနိုက်ဇေးရှင်းဥက္ကဋ္ဌဖြစ်တဲ့ကာဂျစ်စတန်နဲ့မော်ရီတီယပ်စ်နိုင်ငံတွေကိုပါဖိတ်ကြားလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်တဲ့ဒေသ ပြည်နယ်ကိုတိုင်းတောင်ပိုင်းကြီးတပ်ဖွဲ့ပြောခွင့်ရပါတယ်ပတ္တနီပြည်နယ်နောင်ချစ်အရက်ကလူစီကားတဲ့ဇေဒကူတွေမှာမော်တော်ဆိုင်ကမှာဘုံထောင်ပြီးလက်နက်ကင်တွေကဖောက်ခွဲလာကြောင်းရတနာဦးတည်ဆုံးတာပါအသက်16နှစ်အရွယ်လူငယ်လေးတူဦးနဲ့အသက်30ရှစ်နှစ်အရွယ်မြို့သမီးတူဦးတို့တည်ဆုံးတဲ့ကြောင်းထိုင်းတောင်ပိုင်းကြီးတပ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီးကန္နာဝီစုဝန္နထတ်ကAFP သတင်းဌာနကိုပြောပါတယ်ထိုင်းနိုင်ငံတောင်ပိုင်းစွန်းကရာလာပတ္တနီနဲ့နရတိဝတ်ပြည်နယ်သုံးခုမှာ2004ခုနှစ်ကလေးက လူနည်းစုမလေးမွတ်စလင်တွေနဲ့ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့အစိုးရအကြားပြည်ပကဖြစ်နေတာပါအဲ့ဒီဒေသကိုလွန်ခဲ့တဲ့နှစ်တရာပတ်ဝန်းကျင်လောက်ကထိုင်းနိုင်ငံနဲ့တိုက်တွန်းယူခဲ့တာဖြစ်ပါတယ်ပြည်ပကနဲ့တိုက်ခိုက်မှုတွေကြောင့်သေဆုံးသူ9000ပတ်ဝန်းကျင်ရှိနေပြီဖြစ်ပြီးအများစုကအရက်သားတွေပါထိုင်းနိုင်ငံကကမ္ဘာလက်ခီးတွေအသွားများတဲ့နေရာတချို့ရဲ့တောင်ဘက်နိုင်ငံငယ်ပဲ
ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ When you need a young in it, new mom put I met Lala Gale. Then Pepsi like Mohammed Pilai today, Kagway, Winji Hong, a Victor Lieberman Jang, a Tamanya Pikiavali. Is we sit a ma, ultra orthodox, Lungi and Mutarigo, the charge you mutari tendu. စစ်မှုထမ်းစီးရင်အတွင်းမှုဥရေတမပြထမ်းမှုလီဘမန်ကတောင်းဆိုထားတာဖြစ်ပြီးတော့တပတ်မှာလည်းဝန်ကြီးချုပ်နေတန်ရာဟူရဲ့မဟာမိတ်အော်ထရော်အော်တိုဒေါ့ခ်စ်တွေကတော့အခုလက်ရှိပြထမ်းထားတဲ့အတိုင်းစစ်မှုထမ်းစီးရင်အတွင်းမှုကင်းလို့ခွင့်ကိုဆက်ပြီးတော့ထားရှိစေချင်နေတာဖြစ်ပါတယ်ပြီးခဲ့တဲ့လရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်နေတန်ရာဟူရဲ့အာနာယလက်ကွတ်ပါတီကအမတ် 182နဲ့အများစုကိုထိန်းချုပ်မဲ့အနေအထားရှိနေကြပါ
အင်္ဂါနေ့ညနေခင်းထိတ်တန်ရောက်သတင်းတွေကိုကိုကြောကြောသိန်းနဲ့မအီတန်စင်တို့ကြီးညာပေးခဲ့တာပါ.CEO အေကနဲ့အခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆက်မနာ.barmish.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နေပါရစေ.အခုတော့သတင်းဆောင်မတွေကိုဆက်တိုက်ပြန်ပြသွားပါမယ်. မြစ်ဆုံစီမံကိန်းစာချုပ်ကိုတလအတွင်းပြည်သူတွေကိုပွင့်လင်းမြင်သာစွာထုတ်ပြန်ပေးဖို့နဲ့စီမံကိန်းစာချုပ်ကိုတရားဝင်မိတ္တူကိုရုပ်ခွင့်ပြုဖို့မြစ်ဆုံစီမံကိန်းအပြေးတိုင်းဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတောင်းဆိုလိုက်ပါတယ်။လက်ရှိအရသာအဆိုအရလက်ထက်မှာမြစ်ဆုံစီမံကိန်းကိုအပြေးတိုင်းရပ်စားဖို့မျှော်လင့်ခဲ့ပေမလို့ဖြစ်မလာဘူးလို့လည်းဆိုပါတယ်။ဒီအကြောင်းပြော
ကိုတရားဝင်မိတ္တူကိုရွေးဝင်ပြုဖို့ကိုတကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့တရင်းနာရှင်လင်းပွဲမှာမြေဆုံစီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတောင်းဆိုလိုက်တာပါမြေဆုံစီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ပြောရေးဆိုခွင့်ရှိသူဦးခင်စိုးကပြည်တော်စုသမ္မတမြန်မာနိုင်ငံတော်ဘက်မှတာဝန်ရှိသူများနဲ့တရုတ်ပြည်သူသမ္မတနိုင်ငံတော်
ဒီစီမံကိန်းစာချုပ်ကိုတလာအတွင်းနိုင်ငံသားတို့အားပွင့်လင်းမြင်သာစွာချပြရရင်တရားဝင်မိတ္တူကူးယူခွင့်ပြုရန်ကျွန်ုပ်တို့မြေဆုံစီမံကိန်းအပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်မှာတောင်းဆိုအပ်ပါသည်မြေဆုံစီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကိုတဘာဝပတ်ဝန်းကျင်ပညာရှင်ဥပဒေပညာရှင်တွေအပြင်မြန်မာနိုင်ငံအနှံ့ပြားမှာရှိရဲ့ကွန်ရက ပြည်ထောင်စုကိုပြည်ထောင်ရေးဆိုင်မှုဆက်လက်လှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်။မစ္စတာစီမန်ဂိန်းကိုတမန်ဟောင်းသိန်းစင်လက်ထက်ကခိတ္တရေးဆိုင်ခဲ့ပြီးအရက်သားစိုးဝါဖြစ်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်
ကျွန်တော်တို့စာချုပ်ပြင်မှာကျွန်တော်တို့ဆက်ကျင်နိုင်တဲ့လူမျိုးရအောင်လက်ကျင်နိုင်ရလို့ရအောင်ဆိုတဲ့ကံမျိုးပြောလာပါတယ်။အဲ့တော့ဒီမြေဆုံစီမံကိန်းအလားတူပဲဆိုတဲ့ခါကျတော့ကျွန်တော်တို့အများကြီးကောင်းချီးသွားခဲ့တယ်။ကျွန်တော်တို့တိုင်းပြည်သားတွေကအများကြီးစိုးရိမ်ကောင်းချမ်းမှုဖြစ်တယ်။နော်အဲတင်ရှားပြင်ရဲ့စိုးရိမ်ကောင်းချမ်းမှုဖြစ်တယ်။အရသာစိုးဝါလက်ထက်မှာပြည်သူတွေမျှော်လင
ဒီမြေဆောင်စီမံကိန်းကို2006ခုနှစ်စစ်ဆိုးရလက်ထက်မှာအမတ်တေလျှက်စစ်ဆွမ်းအဝင်ကြီးဌာနနဲ့တရုတ်နိုင်ငံ CBI ကုမ္ပဏီတို့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။ ဒါပေမဲ့လေတဘာဝပဝင်ကျင်နေဒေသခံပြည်သူတွေရဲ့လူမှုဘဝရှင်သန်ရည်တည်မှုတွေပေါ်စိုးကျိုးတွေဖြစ်နိုင်တာကြောင့်မြေဆုံစီမံကိန်းကိုဆက်မလုပ်ဖို့ပြည်သူလူထုတည်ရလုံကစန့်ကျင်ကန့်ကွက်ခဲ့တာကြောင့်တမန်ဟောင်းသိန်းစိတ်စိုးရလက်ထက်မှာဒီစီမံကိန်းကိုယာယီရဆိုင်ခဲ့တာဆိုရင်အခုမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD
ကိုထက်အောင်ခန့်တင်ပြတော်ရပါရှင်ခုတော့ရက်ခိုင်တိုက်ပွဲကြောင့်ကလေးတွေကြောင်းတက်နိုင်ရဲ့အခြေအနေသတင်းဖက်ဆက်ရအောင်ပါရက်ခိုင်နဲ့နိုင်ငံဖွဲ့အေးအေးနဲ့တမရိုကြားတိုက်ပွဲတွေဖြစ်နေတဲ့တွာလာခွင့်ကန့်သတ်ချက်ရှိတဲ့နေရာတွေကကလေးတွေကိုကူညီထောက်ပံ့မှုကြီးမားတဲ့စိန်ခေါ်မှုတွေရှိနေတယ်လို့ပဲကျောင်းဖွင့်ရသည့်အမည်သူတို့ကျောင်းတက်နိုင်ဖို့အတွက်လည်းအခက်အခဲတွေရှိနေက
ကျောင်းကမှတ်တမ်းတစ်ခုမှာဒီကနေ့လူတယောက်ကဓာတ်နယ်လိုက်ထိုးတာကြောင့်အမျိုးသားထက်တင်ပြထားပါတယ်။ရခိုင်ပြည်နယ်မှာအေအေနဲ့တပ်မတော်နှစ်ဖက်တိုက်ပွဲကြီးကြောင့်ကလေးတွေတိုက်ဆုံတန်းရမှုတွေရှိလာပြီးနောက်ပိုင်းဆက်ဆောင်စကိုင်းနယ်မှာရှိတဲ့ကလေးတွေရဲ့စိုးရင်စရာအခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းရပ်ပတ်အဖွဲ့အစည်းတွေကထောက်ပြလာကြတာဖြစ်ပါတယ်။အ ကိုစည်ရေးအရာအသုံးချတာမြင်းမြုံမိုင်းအသုံးပြုတာလက်ဖြင့်ဖောက်ခွဲပစ္စည်းတွေအသုံးပြုတာတွေအတွက်စိုးရိမ်မိကြောင်း UNICEF မြန်မာကပြောလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ဆောင်စခန်း100ကျော်ကကျောင်းတက်မဲ့ကလေးတွေကိုပညာရေးမှူးရုံးကစည်ရင်ကောက်ယူနေပြီးစခန်း3ပုံ3ပုံလောက်ကလမ်းမဆက်သွယ်ရေးခက်ခဲလို့အဲ့ဒီနေရာတွေကကလေးတွေရဲ့စည်ရင်ကိုတော့ကောက်လို့မရသေးပါဘူး။စည်ရင်တွေကောက်ယူပြီးသွားရင်တော့ပြည်내အစိုးရအဖွဲ့ကိုတင်ပြသွားမယ်လို့ရခိုင်ပြည်နယ်ပညာရေးမှူးရုံးစီမံဌာနဒုတိယညွှန်ကြားရေးမှူးဦးစိန်ထွန်းလာက VOE ကိုပြောပါတယ်
ကျွန်မမြင်ဘူးပြခုတည်းစကန့်နေပါလေကိုရီရွှေပြောင်းတော့မဲ့သူတော့ဆင်းမကြီးနေရသွားလိုက်ဝင်လိုက်ကျတော့ဝင်လိုက်ကျတော့လိုပြင်းတယ်ကျောင်းသားစင်းနေပါလေတိတိကျကျရတော့မဟုတ်ဘူးနော်လို့4500နဲ့20နဲ့9ဦးရှိတယ်ပေါ့ကျောင်းသားလေအဲ့ဒီကျောင်းသားကျွန်တော်အခွေးပြီပြကျွန်တော်ဆက်ဆံရသူတို့အနည်းဆုံးကျောင်းနေမှာကျောင်းတဲပေါ့ပေါ့နော်စာအုပ်စာနဲ့ကစားပေါ့နော်ဒီစိတ်တွေကျွန်တော်အလုံးပိုးပြီးပ
ြရွာလုံးကျော်ဒီသားခန့်တွေထွက်ပြီးတင်းလျှောက်နေရတဲ့ရသိတောင်လိုနေရာမျိုးမှာပညာရေးဝန်ထမ်းတွေရဲ့လုံခြုံရေးကိုစိုးရိမ်ရတဲ့အခြေအနေတွေကြောင့်တောင်ထမ်းဆောင်မှုမဖြစ်နိုင်သေးကြောင်းဦးစိန်ထွန်းလာကပြောပါတယ်။ရသိတောင်ဘူသီးတောင်ပုံသားကျွန်းပေါတော်မင်းပြကြောက်တော်မြောက်ဦးစရဲမြို့နယ်ခုနှစ်ခုမှာစစ်ဆောင်စခန်း100ကျော်ရှိပြီးစစ်ဆောင်ဦးရေကတော့4000ကျော်သွားပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့မေလ28ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအပိုင်းတွင်မြောက်ဦးကစစ်ဆောင်1000ကျော်လောက်ဟာစားနေရက်ကမလုံလောက်မှုတွေရှိနေပြီးကလေးရီကြောင်းတက်နိုင်ဖို့ဆိုတာလဲရေရှည်မှာခက်ခဲနိုင်ကြောင်းကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ကြောင်းသားဥယျာဉ်တိုးလာရတဲ့အတွက်ဆစ်ဆောင်ကလေးရီတက်ရမယ်ကြောင်းတွေမှာနေရာမလုံလောက်မှုတွေဖြစ်လာနိုင်ကြောင်းပိုးရီးပြင်မဟာမိတ်လူမှုကွန်ရက်ရဲ့အသိပြန်ကြားရေးတောင်းခံကိုအောင်ကျော်က VOE ကိုပြောပါတယ
်။ဒီဒုက္ခသည်ခံကလူကြီးကပြည်တော်မှာရှိတဲ့လူကြီးသားမှန်းတော့တာပေါ့။ဒါကြောင့်တောင်းနေကလေးတွေ၆ဦးတွေတော်တော်လေးတော့အခက်ရှင်းနေလို့တော့ကျွန်တော်တို့နေနေတယ်။ဆောင်လာရတဲ့ရောကကြရင်အီရီရောမတောင်းနေမှဖြစ်တော့ဘူး။အီရီရောကိုပြန်မယ်ဆိုတာလည်းမဖြစ်တော့ဘူးပေါ့
။ရခိုင်ဒေသမှာလိုပဲကချင်နဲ့ရှမ်းမြောက်မှာပြစ်ခတ်မှုတွေမကြာခဏရှိနေတဲ့နေရာတွေမှာကလေးတွေအနေနဲ့ဒီလိုအခက်အခဲမျိုးတွေရှိနေတာပါ။ Humanitarian Needs Overview HNO ရဲ့2019အချက်အလက်တိုင်းဆိုရင်လူသားချင်းစာနာရဲ့အကူအညီလိုအပ်နေတဲ့ကလေးရေအတွက်ဟာကချင်ကရင်ရခိုင်နဲ့ရှမ်းမှာ4,600ကျော်ရှိပြီးလက်ရှိပရိပခါရေဖြစ်နေတဲ့ရခိုင်ကတော့36,400ကျော်နဲ့အများဆုံးဖြစ်နေပါတယ်
ကိုယ်စောချက်ပါရှင်အခုတော့ထိုင်းကလူမောင်ခိုသတင်းပဲဆက်ရအောင်ပါထိုင်းနိုင်ငံတောင်ပိုင်းမှာရဲတပ်ဖွဲ့အမှတ်တရစိတ်အတုတွေတပ်ဆင်ထားတဲ့ကားတစ်စင်းနဲ့မြန်မာနိုင်ငံသား9ဦးကိုတရားမဝင်ခေါ်ဆောင်လာတာကိုထိုင်းအာဏာပိုင်တွေကဒီကနေ့ပဲဖမ်းဆီးမိလိုက်ပါတယ်ဖမ်းဆီးမိသူတွေကိုစစ်ဆေးချက်တွေအရနောက်ထပ်ရာနဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုမလေးရှားနိုင်ငံစီတရားမဝင်ပို့ဆောင်မှုစီစဉ်နေကြောင်းသိရှိခဲ့ရတယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံတနင်္သာရီတိုင်းရင်းမြို့နယ်ကနေမလေးရှားနိုင်ငံမှာအလွတ်သွားလုပ်ကြမဲ့ကရင်တိုင်းရင်းသားအမျိုးသား၄ဦးနဲ့အမျိုးသမီး၃ဦးကိုလူကုန်ကူးလာတဲ့ကားဟာသူတို့ကားကိုလမ်းမှာတာဝန်ကျရဲစစ်ဆေးရေးဂိတ်တွေကမစစ်ဆေးရအောင်ကားရှေ့မှန်မှာဌာနဆိုင်ရာရဲတပ်ဖွဲ့ဝင်တစ်စိတ်တွေကပ်ပြီးမောင်းနှင်လာတာဖြစ်ပါတယ်။ထိုင်းတောင်ပိုင်းသုံးခလာခရိုင်အတွင်းကိုရောက်မှာတော့အမှတ်၉ဒေသအမှတ်၄၃၀ရဲတပ်ဖွဲ့နဲ့အမှတ်42စစ်တပ်တို့နဲ့တူလူကုန်ကူးမှုတိုက်ချက်ရေးအဖွဲ့ဝင်တွေကပူးပေါင်းပြီးဟိုက်ရိုင်မြို့ဓာတ်ဆီဆိုင်မှာမြန်မာနိုင်ငံသားတွေကိုလူကုန်ကူးလာတဲ့ကားကိုဖမ်းဆီးခဲ့ပါတယ်။အဝေးကြီးလမ်းမပေါ်မှာလိုက်ထမ်းခဲ့တဲ့ရဲအရာရှိတဦးကတော့ကားတွေကထွက်ပြေးကြတာကြောင့်လူကုန်ကူးခံရသူတွေအတွက်အန္တရာယ်ရှိပုံကိုအခုလိုပြောသွားပါတယ်။
လည်းကလိုက်ကန်လိုက်ကန်လည်းကဝန် ไปวนตรงพระใหญ่วนกลับมาแล้วมาเข้าละนอง
ตูเจอตัวละก็จนเราก็ซิซิเอ้ไข่ติอะหมายจิฉะท่าเลยอะคู่นอกไปมาดีแลนี่ก็นี่วนลาราดิญาณีเดยะนองเบ็ดก็นี่ห่ายใหญ่มาเลเซียเบ็ดโกตั้วนี่ดาก็ปูมะลานี่เดลูมองโคก้าริหาไฮเวย์ลำมาบอก็นี่ปี้นี่ดาหาอันเนี่ยจี้บาเดบ้าจองเลยสู่รอเย้ริก็อารมณ์ตีบีดาเนี่ยไฉ่เสร็จปี้ใต้สุพั้นซี้จ่าดาผิดลุตูรุหาไม่ลွတ်နိုင်จ่าบาวูตูรุหาเย้พั้นเนี่ยคามาก้าโกมองจี้จ่าเดด้วยลูกองกู้ขันยาตูรีด้วยอันเนี่ยရှိပါတယ်ဆိုပြီးပြောဆိုသွားတာပါကားမောင်းသူထိုင်းနိုင်ငံသားလူမောင်ကိုအဖွဲ့ဝင်အသက်24နှစ်အရွယ်နိုင်ကတီဆက်ဖတ်မွန်ဆိုသူရဲ့ဝန်ခံချက်အရမြန်မာနိုင်ငံအတွင်းကနေမလေးရှားနိုင်ငံကိုသွားလုလုကြဖို့အတွက်သူတို့ရဲ့လူမောင်ကိုဂိုင်းနဲ့ဆက်သွယ်ခဲ့ပြီးလမ်းကြောင်းကိုစောင့်နေကြတဲ့မြန်မာနိုင်ငံသား1900ကျော်ရှိနေသေးကြောင်းထွက်ဆိုခဲ့ပါတယ်မလေးရှားကိုသွားလုလုကြမဲ့သူတွေဟာထိုင်းမြန်မာနယ်စပ်ကနေဖျားသုံးစုကိုတော်လန်တိုင်းလာခဲ့ကြပြီးကချနာဘူဒီခရိုင်ကနေလူမောင်ခိုခိုင်းပွဲစားတွေနဲ့တွေ့ဆုံပြီးအဆင့်ဆင့်လူပွဲစားတွေရဲ့ပို့ဆောင်မှုနဲ့မလေးရှားအယောက်မြန်မာငွေ6သိန်းအထိပွဲစားကပေးရတယ်လို့လည်းဖမ်းမိထားတဲ့မြန်မာတွေကထွက်ဆိုခဲ့ကြအောင်ထိုင်းနိုင်ငံပိုင်းကဆိုပါတယ်တချို့ကငွေမတက်နိုင်တဲ့မြန်မာနိုင်ငံသားတွေကိုတော့လူပွဲစားတွေကမလေးရှားမှာအလုပ်သွင်းပေးပြီးလာစဉ်ဖြတ်တောက်ယူတဲ့အကျွေးစနစ်လည်းရှိနေတယ်လို့ဆိုပါတယ်အခုလိုအကျွေးစနစ်နဲ့သွားတယ်ဆိုရင်တော့မြန်မာငွေ6သိန်းပေးရမယ့်ပွဲစားကဟာအတိုးနှုန်းထပ်ပေးရပြီးအကျွင်းပကြေမချင်းအလုပ်လုပ်ပြီးဆက်နေရတာပါအလားတူမေလ25ရက်နေ့တုန်းကလည်းထိုင်းနိုင်ငံချွန်ဖုံဝေးပြည်လက်တပ်ဖွဲ့ကတရားမဝင်မြန်မာနိုင်ငံသား12ဦးတင်ဆောင်လာတဲ့လူကုန်ကူးရဲကားကိုအဝေးပြေးလမ်းရဲတပ်ဖွဲ့ကအမိလိုက်ပြီးတော့ဖမ်းဆီးခဲ့ပါတယ်မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့လူကုန်ကူးရဲကားဟာကီလိုမီတာ100အထိမောင်းပြေးခဲ့ပြီးနောက်ဆုံးရဲတပ်ဖွဲ့ကကားဘိန်းတွေကိုပစ်ခတ်ပြီးဖမ်းဆီးမှုတွေလုပ်ခဲ့ရပါတယ်။ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ထိသွားကြသူတွေဟာနေ့စဉ်နှီးပါရှိနေပြီးပြီးခဲ့တဲ့နှစ်ကတော့တစ်နှစ်အတွင်းလူကုန်ကူးခံရသူတွေ1000လောက်ပဲဖမ်းဆီးခံခဲ့ရပေမဲ့ဒီနှစ်မှာတော့9လအတွင်းမှာ1000နဲ့မနည်းဖမ်းဆီးခံခဲ့ရပါတယ်ရှင
်ဘောရှိမင်းပြညီငယ်ရေးလုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ညီမထားတဲ့ NDI အစိုးရလက်ထက်မှာညီငယ်ရေးလုပ်ငန်းစဉ်တွေရှိမတိုးတာပဲရှိပြီးသားပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြိပခအချို့ပါတိုးလာနေပါတယ်ညီငယ်ရေးလုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဘာတွေများအခက်အခဲကြုံနေရလဲဆိုတာကိုတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးတော့ဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမြင်ပြလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် View ရဲ့ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ဆွေးနွေးချက်ကိုစာတိုင်းဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ် viewing မှာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့ email လိပ်စာက bamis@viewingnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှိမှုကိုကျေးဇူးပါတယ်ခင်ဗျာ
ဒီကနေ့ည9နာရီတိုင်းလေလိုင်းဆွေးနွေးခန်းအစည်းအဝေးမှာပါဝင်ဆွေးနွေးချက်ပို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မပဲဆက်ရအောင်ပါအမေရိကန်နဲ့ဂျပန်နိုင်ငံအကြားမယုံကြည်နိုင်လောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်တိုးတက်နေကြောင်းဂျပန်ခရီးစဉ်အဆုံးသတ်တဲ့နေ့မှာပဲသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အထူးသဖြင့်တော့အမေရိကန်နဲ့ဂျပန်အကြားကစီရီအရာပူးပေါင်းဆောင်ရွက်မှုရှိနေတာတွေကိုနိုင်ငံကောင်းဆောင်တွေကအလေးပေးပြောကြားခဲ့ကြတာပါ။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်
။ဒေသထဲမှာတရုတ်နိုင်ငံရဲ့အင်အားကြီးထွားလာနေတဲ့အချိန်မှာပဲအမေရိကန်နဲ့ဂျပန်အကြားစီရီပူးပေါင်းဆောင်ရွက်မှုတွေရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့လေးရကြားတရားဝင်ဂျပန်ခီးစဉ်အပြီးဒီကနေ့မှပြောကြားလိုက်တာ
ပါ Our armed forces train and serve together around the world including right here very special
ကျွန်တော်တို့နိုင်ငံတဖွဲ့ဝင်တွေကခေါင်းပုံစွာလေ့ကျင့်ပြီးအခုကျွန်တော်တို့ရောက်နေတဲ့နေရာပါဝင်ကမ္ဘာနေရာတည်တည်မှာတာဝန်တွေလက်တွဲထမ်းဆောင်နေကြတာပါတကယ်တော့ဒီနေရာအမေရိကန်နဲ့မာမိတ်ရေတပ်ဖွဲ့တို့ကြားပူးတွဲဌာနချုပ်ထားရှိတဲ့တခုတည်းသောနေရာဖြစ်ပါတယ်ဒီနေရာမှာအမေရိကန်နဲ့ဂျပန်ရေတပ်တပ်ဖွဲ့ဝင်တွေအတူလက်တွဲပြီးတာဝန်ထမ်းဆောင်နေကြခြင်းကနိုင်ငံခြားတည်ရှိနေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုကြသနေတာလည်းဖြစ်ပါတယ
်။သမ္မတထရမ့်နဲ့ဇနီးမယ်လနီယာထရမ့်နဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဇနီးအာကီအာဘေတို့ဟာဂျပန်နိုင်ငံအလယ်ပိုင်းမှာရှိတဲ့ယိုကိုစုကမြို့အနီးရေတပ်အခြေစိုက်စခန်းကဂျပန်စစ်တမော JS ကားကပေါ်မှာကျင်းပတဲ့အခမ်းအနားကိုတက်ရောက်ရင်းတပ်ဖွဲ့ဝင်တွေကိုမိန့်ခွန်းအသီးသီးပြောကြားခဲ့ကြတာပါ။ဂျပန်စစ်တမ်းပေါ်မှာအမေရိကန်နဲ့ဂျပန်တပ်ဖွဲ့ဝင်တွေအခုလိုအခမ်းအနားကိုအတူတက်ရောက်နိုင်ခြင်းဟာ နိုင်ငံအကြတည်ရှိနေတဲ့ပြောင်းလဲတိုးတက်နေတဲ့မဟာမိတ်ကြောင့်ဖြစ်တယ်လို့ဝန်ကြီးချုပ်ရှင်ဇော်အာဘေကပြောပါတယ
်။ဒီမြေကျောက်ကတော့ဆနောကဆလုတ်တဲ့ဂျေတိုင်းဘယ်ကူကိုဂျက်ကျဲဆနောပါ
ဂျပန်ကာကွယ်ရေးတပ်ဖွဲ့ဝင်နေတဲ့အမေရိကန်တပ်ဖွဲ့ရဲ့ရှေ့ပေါက်မှာအမေရိကန်နဲ့ဂျပန်ခေါင်းဆောင်တွေအခုလိုအားပေးစကားပြောတာဟာဒါကတမိုင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။သမ္မတထရန့်ရဲ့ဦးဆောင်မှုအောက်မှာအမေရိကန်နဲ့ဂျပန်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေလျင်မြန်စွာတိုးတက်ဖြစ်ပေါ်နေပြီးကောင်းမွန်လာခဲ့ပါတယ်။ဒီကနေ့ကျွန်တော်တို့စစ်သည်မော် JS ခါကအပေါ်မှာအခုလိုတူတကွရှင်တွဲရပ်တည်နေနိုင်ခြင်းဟာအဲ့ဒီလှုပ်ဆောင်မှုရဲ့တာကဖြစ်ပါတယ
်။ဒါဟာဂျပန်နိုင်ငံရဲ့တမိုင်းဝင်နန်းသက်အစ်စ်အဆမှာနိုင်ငံချစ်ကြည်ရင်းနှီးမှုအထိတ်အမှတ်အဖြစ်နဲ့ကျင်းပနိုင်ခြင်းဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ
် At this very historic moment as Japan begins Reiwa and the Reiwa era
ဂျပန်နိုင်ငံရဲ့တမိုင်းဝင် Reiwa နန်းသက်ကတန်းခါသမယမှာလွတ်လပ်မှုကိုကြီးမြတ်လို့ကြတဲ့အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာကျွန်တော်တို့ရဲ့မာမိတ်နဲ့ချစ်ကြည်ရင်းနှီးမှုအထိတ်အမှတ်ကိုအခုကျင်းပနေကြတာပါ
ခေါင်းဆောင်နှစ်ဦးစလုံးရဲ့မိန့်ခွန်းတွေထဲမှာတရုတ်နိုင်ငံကိုနာမည်တပ်ပြောသွားခြင်းမရှိပေမဲ့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကတော့ဒေတာတွင်းမှာဖြစ်ပေါ်နေတဲ့လုံခြုံရေးအရာတင်းမာမှုအခြေအနေတွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံကအမေရိကန်ထံက F-35 တိုက်လေယာဉ်အစင်းတရာဝယ်ယူသွားမယ်လို့သမ္မတထရမ့်ကပြောကြားလိုက်ပြီးအဲ့ဒီလိုဝယ်ယူခြင်းအပြင်ခက်ခဲရှုပ်ထွေးလာတဲ့ချင်းချောက်မှုအန္တရာယ်တွေကနေနှစ်နိုင်ငံစလုံးအတွက်အကာအကွယ်ပေးနိုင်လိမ့်မယ်လို့လည်းပြောပါတယ်။ဂျပန်ရဲ့ကာကွယ်ရေးအတွက်အမေရိကန်ဘက်ကရည်ရှိရည်တည်ပေးနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေဂျပန်နိုင်ငံမှာဖြစ်ပေါ်နေပြီးအထူးသဖြင့်ဂျပန်နိုင်ငံကိုပြင်းထန်စွာဝေဖန်ပြောဆိုလေရှိသူလို့ကာလရှည်ကြာအထင်ခံခဲ့ရတဲ့သမ္မတထရမ့်လက်ထက်မှာအဲ့ဒီစိုးရိမ်မှုတွေကြီးထွားလာခဲ့တာပါဒါပေမဲ့သမ္မတထရမ့်အခုနောက်ဆုံးဂျပန်ခီးစဉ်ကအဲ့ဒီစိုးရိမ်မှုတွေကိုပပျောက်သွားစေခဲ့ပါတယ်ခင်ဗျာ
ကိုယ်စော်ဝင်လိုက်တင်ပြသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုံးလွှင့်ချိန်နဲ့တပြည့်ညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုနောက်ကြာရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုချစ်ကျော်သိန်းကပြောပြပေးပါအောင်
။ဂျပန်နိုင်ငံတိုကျိုမြို့ရနာကကြောင်းကားမှတ်တမ်းတစ်ခုမှာဒီကနေ့လူတစ်ယောက်ကဓားနဲ့လိုက်ထူတာကြောင့်အမျိုးသားတစ်ယောက်နဲ့ကျောင်းလူတွေတူသေဆုံးပြီးကျောင်းသားငယ်အများစုဖြစ်တဲ့နောက်ထပ်16ရောက်တဲ့မနေ့ကတည်းကသွားတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။လူတယောက်ဟာလက်တစ်ဖက်စီမှာဓားတစ်ချောင်းစီကင်ပြီးမင်းတို့ကိုငါတတ်မယ်လို့အော်ဟစ်ပြီးတော့ကာဝါဆာကီမြို့နယ်ကကျောင်းကားမှတ်တမ်းတစ်ခုနားမှာဒီကိမနပိုင်ကားဆောင်နေကြတဲ့ကျောင်းသူမင်းကလေးငယ်စုကိုဝင်ပြီးတိုက်ခိုက်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ဂျပန်နဲ့အမေရိကန်ကြားစီးရေးပူးပေါင်းဆောင်မှုတွေကိုတိုးမြှင့်လှုပ်ဆောင်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျပန်နိုင်ငံကိုသွားရောက်တဲ့လေးကြခီးစဉ်အစုံမှပြောလိုက်ပါတယ်။သမ္မတထရမ့်ကဒီကိမနပိုင်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကJS ကကလင်းရင်တင်တင်မောပေါ်မှာအခမ်းအနားနဲ့ပစိဖိတ်သမုဒ္ဒရာတွင်တရုတ်နိုင်ငံဘက်က CIA ရာခိုင်မာလုဆောင်လာနေတဲ့ပေါ်နှစ်နိုင်ငံခေါင်းဆောင်တွေစိုးရိမ်နေကြတာသိတာပေမဲ့တရုတ်ကနာမည်နဲ့တကွထည့်သွင်းပြောဆိုကြတာတော့မရှိပါဘူးအချင်းချင်းဆက်ဆံမှုကကာယကဆူလိုဖြစ်နေပြီးဖိနှိပ်မှုလည်းပြင်းထန်လာတဲ့နော်ကိုရီးယားနိုင်ငံမှာနိုင်ငံသားတွေဟာဘဝရှင်တန်ရေးအတွက်တာဝန်ရှိသူတွေကိုလက်ထိုးနေကြရတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဒီနေ့ထုတ်အစီအစဉ်ကစားထဲမှာဖော်ပြထားပါတယ်နော်ကိုရီးယားအစိုးရကတော့ဒါဟာနိုင်ငံရေးပြောကပါတဲ့အစီအစဉ်ဖြစ်တယ်ဆိုပြီးပြချပါတယ်။နေ့စဉ်နေထိုင်စားသောက်ရေးအတွက်ရုန်းကန်နေကြရတဲ့လူတို့ကိုဖမ်းမယ်ထောင်ချမယ်စသဖြင့်တာဝန်ရှိသူတွေကချိန်ချောက်ပြီးငွေညှစ်ကြတယ်လို့စင်ကာစာမှာဖော်ပြထားပါတယ်။လက်ရှိအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီလာမယ့်ဇာတာပိုင်းနေ့မှာဝန်ကြီးချုပ်ဒုတိယတက်တန်းချန်သစ္စာချင်းစုဘက်ကိုအိန္ဒိချင်းပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်အီမရန်ခန်းကိုဖိတ်ကြားမှာမဟုတ်တဲ့ကြောင်းအိန္ဒိယအစိုးရတာဝန်ရှိသူတယောက်ကိုကိုးကားပြီးဒီနေ့မှာဖော်ပြပါတယ်ခင်ဗျာ။
တရင်အချင်းချက်ကိုကိုကျော်သိန်းကျညာသွားခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရင်မူကကိုစော်ဝင်းလိုင်းဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဂျိုနာကမင်းဖြစ်ပါတယ် VOA American အတန်ညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 17803ညလိုင်းဒိုမီတာ53 kHz 9339နာရီလိုင်းလမီတာ190 kHz 15905ရုပ်ကနေဖန်ယူနာဆင်နေပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဖြတ်မှရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington. From Washington.